တခုဒီသောလမ်းစဉ်တခုဒီသောကျင့်စဉ်တခုဒီသောနီးလမ်းပါပဲတဲ့သစ္စာဉာဏ်ဘုရဖို့ရန်တခုဒီသောနီးလမ်းဟာဒီဗုဒ္ဓဝါဒပဲရှိတယ်အခြားမရှိဘူးဒီလိုပြောတာလေအဲ့ဒါကြောင့်ဒီကနေ့ဘုရားပရိသတ်ဘာသူတော်ကောင်းတို့ဗုဒ္ဓဘာသာတရားတော်အရာဘာပြတ်ထန်းတယ်လဲလို့ဆိုရင်ဒီ unique ကိုဘုန်းကြီးတို့ပရိသတ်ရဲ့ဧကယနလို့ခေါ်တယ်ဒီတစ်ခုတည်းသောလမ်းစဉ်ကိုဘာလို့ခေါ်လဲလိုက်ဖို့ကျင့်ဖို့တာပဒါနမုရိတာဆိုတဲ့ကျင့်စဉ်ကိုကျင့်ရင်အိတာကိုပယ်ပြီးသားဖြစ်လေမေတ္တာလမ်းစဉ်လိုက်တော့ဘာဖြစ်လဲမိစ္ဆရိယကိုပယ်ပြီးသားဖြစ်တယ်အဲ့ဒါလူမြတ်တို့ရဲ့ကျင့်စဉ်လို့လဲဆိုနိုင်ပါတယ် the way to nobility ပေါ့လူမြတ်တို့ကျင့်စဉ်လို့လဲပဲဆိုနိုင်ပါတယ်ဟုတ်လားဒီတော့ပရိသတ်ပန်သူတော်ကောင်းတို့ဒီကျင့်စဉ်နဲ့ဒီလမ်းစဉ်တွေအကောင်လုံးကပဲထည့်သွားတယ်မက္ခသစ္စာတွေကိုသွားတယ်ဟုတ်လားဧကယနဆိုတဲ့ပါဠိတော်ဟာမသတိပဋ္ဌံသုံးမှာပဲတွေ့တယ်ဒီပြည့်နေရာတွေမှာဘုရားပရိသတ်မြတ်စွာဘုရားတင်မဟုတ်ဧကယနောတကြောင်ဒီသာလန်းစဉ်အဲ့ဒီတကြောင်ဒီသာလန်းစဉ်ကဘာများလဲဆိုတော့အယံမေကောဤသတိပဋ္ဌံခြင်းစဉ်ဘာအတွက်လဲတတဏံဝိသုဒ္ဓိယတတ္တဝါဒီစိတ်တန်ရှင်းဖို့အတွက်နော်သန္တာရရဲ့စိတ်တည်းသင်ရှင်းဖို့အတွက်စိတ်မှညင့်နေလို့လားလို့ဆိုတော့ညင့်နေတယ်။ဘာတွေဝင်လို့ညင့်နေသလဲ။အိတ်သာဝင်တော့စိတ်ညစ်တယ်။မစ္စရိယဝင်တော့စိတ်ညစ်တယ်။မပြီးရှင်တာအတင်းတောင်းစိတ်ညစ်တာဘောဗျာ။အဲ့ဒီတော့ဆရာကြီးဒေါက်တာမင်းတင်မသိမတောင်းပါနဲ့။ဘောကြီးတို့ပြိသစိတ်ညစ်သွားမှဆိုပါပဲ။ပြိသကြီးစိတ်ညစ်သလား။အာမင်းရဲ့များများတဲ့မပေးရှင်မင်းနဲ့အတင်းပြရတာစိတ်ညစ်တဲ့မစ္စရိယကြောင့်ဟုတ်လားဘုရားဘာစဖိတ်ပြီးတော့ជីវောနေတာတိုးတက်နေတာကြည့်ပြီးတော့မချီနှက်ကြတဲ့လူအပေါင်းမှာအိတ်သာဝင်တော့ဘာဖြစ်ပါသလဲစိတ်ညစ်တဲ့ညစ်မနေကြဘူးလားအဲ့ဒီညစ်နေတဲ့စိတ်တွေကိုဖြူစင်ဖို့ရန်ပန်းရှင်းဖို့ရန်နော်ဒီစိတ်ဓာတ်တွေကိုဖြူစင်ဖို့ရန်ပန်းရှင်းဖို့ရန် Father's purification of a mind စိတ်ဓာတ်တွေဖြူစင်ဖို့ပန်းရှင်းဖို့ရန်ပရိသတ်ဘုရားတော်ကောင်းတို့ဧကယနောဧကယနော a unique path of enlightenment ဧကယနောတခုရီသောလမ်းစဉ်ရှိနေပါတယ်ရှိမနေဘူးလားဟာဒီမှာမေဃသစ္စာဆိုတဲ့လမ်းစဉ်မေဃသစ္စာဆိုတဲ့လမ်းစဉ်ရှိမနေဘူးလားမုဒိတာဘာဝနာမေတ္တာဘာဝနာအဲ့ဒါတွေအကုန်လုံးမေဃသစ္စာမှာကျုံပြီးတော့ဝင်သွားတယ်ဟုတ်လားဒေရီရပရိသဘောသောကောင်းတော်မေတ္တာတရားကြကြပွားမစ္စယတရားခေါင်းပါတဲ့ဣတ္တတရားကြကြပွားပါဖြစ်လေအဲမုရိတာတရားကြကြပွားတော့ပါဖြစ်လေဣတ္တတရားခေါင်းပါတဲ့မေတ္တာနဲ့မုရိတာသည်ခြင်းစဉ်တရားပါပဲသူသည်ဧကယနဆိုတဲ့အထက်မှာပါပဲဟုတ်လားဘာအတွက်လဲသတ္တနာဝိသုဒ္ဓိယသတ္တတို့ရဲ့စိတ်မှာညစ်ထင်းနေတဲ့အိမ်သာမင်းစရာဆိုတဲ့အငြိကြီးတွေသင်ရှင်းဖို့ရန်ဧကယနောတခုတည်းသောလမ်းစဉ်ဖြစ်ပါပေ၏တဲ့တချောင်းတို့လမ်းစဉ်တစ်ပြက်လမ်းစဉ်ရှိရင်ရှားကြည့်ဒီကျင့်စဉ်မှဓမ္မတခြားကျင့်စဉ်များရှိအောင်မလားရှားကြည့်ပါဒီအိမ်သာနဲ့ဒီမင်းစရာကိုခေါင်းပါဖို့ရန်အတဲ့ဘုရားတို့ပရိသတ်ဩကဗာဥကစတင်လာခဲ့တဲ့ကိုယ်ကိုယ်နီးမျိုးနဲ့ရမလားမရဘူးသိပင်တော့တောင်ရည်ရည်နေလက်လက်ခန္ဓာရာရှ िख ုစုတောင်းလို့အိပ်ပါကမရှင်းဘူးမစ္စရိယလည်းမရှင်းဘူးဒါကြောင့်ဧကယနာဒီနီးဟာတခုတည်းသောနီးပဲတခြားနီးမရှိဘူးလို့ဒီလိုပြောတာလေဟုတ်လားဒီနီးမှာတပါတခြားနီးမရှိဘူးတဲ့ ဒီတော့ဗုဒ္ဓဝါဒသည်ဒီဘဝအတွက်တစ်ပတ်သက်ရှင်းသုံးရမယ့်ဝါဒမျိုးလည်းမဟုတ်ဘူး။နောင်တမလွန်လောကအတွက်တစ်ပတ်သက်ကြည့်ရတဲ့ဝါဒမျိုးလည်းမဟုတ်ပါဘူး။ဒီဘဝနောင်ဘဝနှစ်မျိုးစလုံးအတွက်အသုံးဝင်တဲ့တရားမျိုးဖြစ်ပါတယ်။စိန်ခံမှုအကောင်းပဲကိုကြည့်စိတ်ကြည့်တဲ့ဝါဒမျိုးလည်းမဟုတ်ပါဘူး။မကောင်းတဲ့ဘက်ကလောကကြီးအပြစ်ကြီးရှာနေတဲ့ဝါဒမျိုးလည်းမဟုတ်ပါဘူး။အကောင်အဆိုးဤနှမျိုးကိုလွတ်အောင်ကြတဲ့ကရှောင်သွားတယ်ဓမ္မစက်ကြာစကားပြောရင်တော့ကာမဒုက္ခလိကနုယောကအစွန်အတ္တသီလမထနုယောကအစွန်စိတ်ဓမ္မတွေကကာမဒုက္ခလိကနုယောကလိုက်လိုက်သွားတယ်စိတ်ဓမ္မတွေစိတ်ဓမ္မတွေဟုတ်လားအာစိတ်မရှိတဲ့လူတွေကတော့ဟာနောက်ဆုံးစားရမရှိကိုယ့်ကိုယ်ကိုသတ်သိပလိုက်မယ်ဆိုပြီးတော့ပဲသွားအတ္တခိလမထာနုယောကလိုင်းကိုနှွယ်သွားတယ်။မြတ်ဗုဒ္ဓကဇိမ်ခံတဲ့အပိုင်းလည်းမလိုက်ပါနဲ့။ဇိမ်မရှိဘူးဆိုပြီးတော့သတ်လည်းမသေးလိုက်ကြပါနဲ့တဲ့ဟုတ်လား။ဟောဒီမှာအလေလန်းဆိုတာရှိတယ်တဲ့။တခုရီတော့လန်းလိုက်ကြ။စီးစဉ်လည်းခံမနေနဲ့။ပင်ပန်းဆင်းရဲပြီးတော့လည်းပဲဒီတိုင်းကြိတ်မိပြီးတော့မနေလိုက်ကြနဲ့။အလေလန်းတခုရီတော့လန်းရှိတယ်လို့ပြောမသွားဘူးလားဗုဒ္ဓလန်းစင်ဆိုတာဘုရားတို့ပြိသဘယ်တော့ဟောရမလဲဗုဒ္ဓလန်းစင်ဆိုတာမနေ့ပြန်ကဟောရမယ်တရားဟုတ်လားဒီကနေ့သစ္စာနှစ်မျိုးဘုရားတို့ပြောခဲ့ပါတယ်ပရမတ္ထသစ္စာအရိယသစ္စာပရမတ္ထသစ္စာဟူသည်စိတ်စေတသိက်ယုတ်နိဗ္ဗာန်စိတ်89စေတသိက်52ရုပ်တရားတွေအကုန်လုံးဘာသစ္စာပရမတ္ထသစ္စာနိဗ္ဗာန်လည်းပဲပရမတ္ထသစ္စာဟုတ်လားအဲဒီစိတ်စေတသိက်ယုတ်နိဗ္ဗာန်အကုန်လုံးပရမတ္ထသစ္စာစိတ်ပေါ်မှာစေတသိက်ပေါ်မှာယုတ်ပေါ်မှာနိဗ္ဗာန်ပေါ်မှာမှီပြီးတော့ပရိသတ်ရေဘာသစ္စာကိုဖော်ထုတ်ရသလဲအရိယသစ္စာကိုဖော်ထုတ်ရတယ်အရိယသစ္စာဆိုတာဘာလဲလဲလူမြတ်တို့သိအပ်သောသစ္စာတရားအဲ့ဒီသစ္စာကိုသိရင်လူမြတ်လူတော်လူမြတ်ဆိုတဲ့အရိယအဆင့်သို့ရောက်သည်တဲ့ဟုတ်လားဒုက္ခသမုဒ္ဒနိရောဓမဂ္ဂဆိုတာဒီလေးကိုသိရင်အရိယာဆိုတဲ့သူတော်သူမြတ်အဖြစ်သို့ရောက်သည်ဒါကြောင့်စုစုချုပ်လိုက်တော့ကိလေသာတရားမှန်မှန်မြတ်အကုန်လုံးသမုဒ္ဒယသစ္စာတဲ့ထည့်လိုက်တော့ဟုတ်လားလောဘတစ်လုံးနဲ့မပြောနဲ့เนาะကြံတဲ့ကိလေသာတွေလည်းဒုက္ခပေးပါတယ်ကိလေသာတရားမှန်မှန်မြတ်ဒုက္ခကိုဖြစ်စေတဲ့သူကပါတယ်လေသမုဒ္ဒယသစ္စာကောသဘောသဘောရဲဟုတ်လားဧကိလေသာကြောင့်ဖြစ်လာတဲ့အကျိုးတွေကိလေသာကြောင့်ဖြစ်လာတဲ့အကျိုးတွေအကျိုးတွေအကုန်လုံးကတော့ဒုက္ခသစ္စာအဲဒီကိလေသာတွေကိုချုပ်အောင်ငြိမ်းအောင်ကြည့်ရမယ်ကျင့်စဉ်ကျင့်ရက်တွေအကုန်လုံးကတော့မဂ္ဂသစ္စာကိလေသာတရားတွေအကောင်လုံးငြိမ်းပြီးချုပ်ပြီးဆိုရင်ဒုက္ခဇာတိလည်းပဲချုပ်ရပြီးဖြည့်ချင်းကြောင့်ကိလေသာနဲ့ဒုက္ခဒီနှစ်ခုငြိမ်းချုပ်တာကနိရောဓသစ္စာလို့ပါပါတယ်လေအရိယသစ္စာ၄ပါးပရမတ္ထသစ္စာ၄ပါးရပါလားစိတ်စရတဲ့ယောနိဗ္ဗာန်၄ပါးသည်ပရမတ္ထသစ္စာဒုက္ခသမုဒ္ဒနိရောဓမဂ္ဂခေါ်တဲ့၄ပါးကလည်းပဲအရိယသစ္စာဟုတ်လားအဲဒါကြောင့်ဘုန်းကြီးတို့ပြီးနေကြဆောင်းဒုက္ခလေးကိုဆောင်းထားပါတရားသဘောအမှန်ဆိုလိုက်ရမယ်တရားသဘောအမှန်ပရမတ္ထသစ္စာဆိုကြည့်တရားသဘောအမှန်ပရမတ္ထသစ္စာတရားသဘောအမှန်ပရမတ္ထသစ္စာတရားသဘောအမှန်ပရမတ္ထသစ္စာတရားသဘောအတိုင်းမှန်နေတာပရမတ္ထသစ္စာယေဗုဒ္ဓဟောပြမှာပေါ်လာတဲ့အမှန်တရားကအရိယသစ္စာ ဟုတ်လားဆိုလိုက်ဖယားဟောအမှန်အရိယသစ္စာဆိုလိုက်တရားသဘောအတိုင်းတကယ်ရှိမှန်းနေတာပါသစ္စာဒိဋ္ဌိစင်ဖို့ ਪ ရမတ္ထသစ္စာသိအောင်ကြိုးစားကြပါမြတ်ဗုဒ္ဓဟောမှပေါ်လာတဲ့အမှန်တရားကဘာသစ္စာတဏိသူရသူမြတ်တိသိအပ်တဲ့သစ္စာကအရိယသစ္စာတဏ္ဏစင်ဖို့အရိယသစ္စာကိုသိအောင်ကြိုးစားကြပါသစ္စာနှစ်မျိုးဘုရားပရိသတ်ကြီးရိယာထုနဲ့နိုဘယ်ထုခေါ်တဲ့သစ္စာနှစ်မျိုးအသေးစိတ်တော့မဟုတ်ဘူးဘုရားတို့ပရိသတ်သိတာယုံမျှပဲဘုန်းကြီးတို့ပြောရပါတယ်နော်ဒါတောင်သတ်မှတ်ထားတဲ့အချိန်ကိုနာယီဝက်လွန်ပါတယ်6နာယီတိုးပါပြီအဲဒါဘုန်းကြီးတို့ဒီကနေ့အခါနာသိကြရအောင်ဆိုကြရမယ်နမဝိသေသဝါဒီနာအနန္တသီလကနမ္မဝိရိဇဝါဒီနာအနန္တသီလကနမ္မဝိရိဇဝါဒီနာအနန္တသီလကဝိရိဇဝါဒီနာအကြောင်းအကျိုးအကောင်းဆုံးမှန်မြခွဲခြားဝေဖန်တော်မူတတ်သည့်ဝိရိဇဝါဒီဖြစ်တော်မူသောအနန္တဇိနာသာအတိုင်းမသိအကျွမ်းမရှိရုပ်မသာတရားမှန်မြအောင်မြင်တော်မူသောသတ်သိခြင်းဗုဒ္ဓရှင်တော်များအမေမကံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ဆိုကြကုန်သောတောတော်များစွာငါခန္ဓာကိုသုံးငါသာမို့ကျွန်ုပ်တော်၏နမောနမကာရောကိုနှုတ်နှလုံးသုံးပါပြောင်းပြော့မှန်ကိုလျော့၍ကရောမြန်လိုလက်ဆောင်မိုးရရှိခိုးရခြင်းသည်အတုဘဝတုကောင်းစမသူဖြစ်ပါစေတည
်းဒါဆစ်ဆက်လေးခုဇူလိုင်လာ3ရက်တန်လီ4နာရီခွဲအချိန်ကျောင်းတက်ကဘုရားဘာသာသင်ကြီးရရှင်မှုပြီးကျင်းပါတဲ့တက်ကဘုဓမ္မယုတ်၌ကျင်းပါသောဘုရားဝါဒရှိကံသဘောတရားများဟောပြောဝဲသက္ကမနေ့အစီအစဉ်ကိုစတင်ကြရအောင်ဗုဒ္ဓဗနာမဖြင့်အခန္ဓာတည်းဖွင့်လေကြပါစို့နမ္မဝိသေသဝါဒီနာအနန္တဇိနာသာနမ္မဝိသေသဝါဒီနာအနန္တဇိနာသာနမ္မဝိသေသဝါဒီနာအနန္တဇိနာသာအလုံးလိုက်ဆိုကြပါဝိသေသဝါဒီနာအကြောင်းအကျိုးအကောင်းအဆိုးမှန်မြကိုခွဲရှုံးဝန်ခံလို့ရှိပါဝိသေသဝါဒီဖြစ်တော်မူသောအနန္တဇိနဘယုံမာသောတရားတော်ကိုအတိုင်းမသိအကျွမ်းမရှိအောင်မြင်တော်မူသောအဘိညုဗုဒ္ဓအားအမကံဘုရားတပည့်တော်တို့ဤနမော ายวาจีมโนจิละยะอินทรีย์ญละยะละสงโมเยชิโคยะจินติอัตถุกังสามะตะဖြစ်ပါစေတည်းဒီရှိခုနဲ့ဒီနေ့ဟောပြောမယ့်ကောင်းစဉ်ကိုဘုန်းကြီးတို့ဩဒါလန်စဉ်လို့အမည်ပေးထားပါတယ်ဘုရားလန်စဉ်ဆိုတာဘာလို့တဲ့လန်စဉ်လဲဆိုရင်သစ္စာတရားကိုဖွေရှာသောလမ်းစဉ်ဖြစ်ပါသည်လို့မှတ်တိုင်ပါတယ်ဗုဒ္ဓလမ်းစဉ်ဆိုတာဘာလုတ်တဲ့လမ်းစဉ်လဲဆိုရင်ဘယ်နဲ့ပြောကြမလဲအေး search after truth သစ္စာတရားကိုဖွေရှာသောလမ်းစဉ်ဗုဒ္ဓလမ်းစဉ်ဗုဒ္ဓကျင့်စဉ်ဘယ်လိုပဲဆိုဆိုအတူတူပါပဲဒီကျင့်စဉ်ရဲ့ပန်းတိုင်ဟာဘာလဲဆိုရင်သစ္စာတရားဖြစ်ပါဗုဒ္ဓကျင့်စဉ်ဗုဒ္ဓလမ်းစဉ်ကိုလိုက်နာကျင့်သုံးကြခြင်းဖြင့်ကျင့်သုံးကြသူတို့အကျိုးရမလဲဆိုရင်သစ္စာတရားကိုသိခွင့်ရပါတယ်ဗုဒ္ဓတရားတော်အရာကိုယ်ကိုယ်စိတ်ကတ်ခြင်းရဲ့ပန်းတိုင်ဟာအဲ့ဒီပါအဲ့ဒီသစ္စာတရားကိုဖွေရှာတဲ့ကျင့်စဉ်ကိုကျင့်သုံးရမယ်ဆိုလို့ရှိရင်ဘာတွေကိုကျင့်သုံးရမှာလဲဆိုတော့ကိုယ်ဘုရားပြိတ္တာကိုသင်္ဘုံပေါ်မှာရေးပြလိုက်ပါပြီသစ္စာတရားကိုဖွေရှာသောကျင့်စဉ်တွေတော့သင်္ဘုံပေါ်မှာရေးပြလိုက်တဲ့ကျင့်စဉ်ပါပဲဗုဒ္ဓဆိုရင် is the noble eightfold path ဘုရားကျင့်စဉ်ဆိုတာဗုဒ္ဓလမ်းစဉ်ဆိုတာအရိယမက်ကလမ်းစဉ်ဖြစ်ပါတယ်ရှစ်ပါးသောအရိယမက်ကလမ်းစဉ်ဖြစ်ပါတယ်ဘုန်းကြီးတို့ပရိသတ်ပေါင်းတို့ရောပေါင်းတို့ဘုန်းကြီးတို့စတင်ဟောပြောတဲ့နေ့တုန်းကဘာသာတရားတွေပဲလို့စခဲ့တယ်ဆိုတော့အကြောင်းအရာကိုဘုန်းကြီးတို့စဉ်းစားခွင့်ရအောင်ဘုန်းကြီးတို့ပရိသတ်စဉ်းစားခွင့်ရအောင်ဥပမာကလေးများဖြင့်ဘုန်းကြီးတို့တင်ပြခဲ့တယ်ကဘာကြီးကိုတီထောင်ဖန်ဆင်းသူကိုသူတို့ဖွေရှာတယ်ကဘာကြီးစောင့်ရှောက်ထိမ့်သိမ့်တဲ့တကူရှင်ကိုရှာကြတယ်ကဘာကိုတီထောင်ဖန်ဆင်းတဲ့တကူရှင်ရဲ့စောင့်ရှောက်မဲ့တကူရှင်ရဲ့ရှာကြတယ်ကြောက်เสียအလွန်ကောင်းလောက်အောင်ကဘာကြီးကိုဖြစ်စီပြင့်မဲ့တကူရှင်ကိုလည်းပဲရှာရာမရှာရာတော့ဒါကြောက်เสียကြီးအနေနဲ့တော့သူတို့တွေ့ထားကြတယ်အဲ့ဒါကြောင့်ကြောက်เสียကောင်းတဲ့ကဘာကြီးဖြစ်မဲ့တကူရှင်ကြီးလည်းပဲမဖြစ်ပါစီနဲ့ဆိုပြီးတော့တောင်းပန်တဲ့အနေနဲ့ဒါသူ့လည်းပဲကိုးကွယ်လိုက်ကြရတာပဲလို့ဗြဟ္မာ ဗိစ္ဏု ศิวะဆိုပြီးတော့ဒီကလေးတည်းခြားတဲ့ကပ္ပဘာသာကြီး၄ခုထဲမှာအစောဆုံးပေါ်နေတဲ့ဘာသာကြီးရဲ့အကြောင်းအရာအခြေခံကိုဘုန်းကြီးတို့တင်ပြထားခဲ့တယ်ဒီတော့ဘုန်းကြီးတို့ပြိသားများဘယ်ပင်တဲ့ဘယ်ကပေါက်တယ်လဲလို့ဆိုရင်ဘယ်ပင်တဲ့ဘယ်ကပေါက်တယ်လဲလို့ဆိုရင်အဲဘုန်းကြီးတို့ဘယ်လိုပြောမလဲပရိသတ်ကဘယ်လိုပြောမလဲသစ္စာကပေါက်တယ်တချို့ကတော့မြည်ကြီးကပေါက်တယ်တချို့ကလည်းရည်တွေကပေါက်တယ်ဘယ်ကပေါက်သေပင်တွင်ဘယ်ကပေါက်တယ်လဲဆိုရင်ပဒါနအကျဆုံးဖြစ်တဲ့အကြောင်းကိုပဲဘုန်းကြီးတို့ခိုင်းပြောရမှာမျိုးစေ့ကပေါက်တယ်သေပင်တွင်ဘယ်ကပေါက်တယ်လဲမျိုးစေ့ကပေါက်တယ်မ
မျိုးစေ့ဒီမျိုးစေ့ကြီးတတ်တတ်သာအပင်ပေါက်မလားလို့ဆိုတော့မဟုတ်ဘူးမြေဓာတ်ကိုရအောင်မှာအဲ့ဒီမြေဓာတ်ကလည်း6တွဲနေတဲ့အ6တိုက်မြေကြီးဆိုရင်မပေါက်ပါဘူးအစိုးဓာတ်အစီဓာတ်ရှိအောင်မှာအကြောင်း3ပါမြို့မြေရေပဒါနကြတဲ့အကြောင်း3ပါဖြစ်ပါသစ္စာတခင်ပေါက်ချင်းရဲ့အကြောင်းသုံးပါးမှာမြို့ရဲ့မြေရဲ့ရေရဲ့လို့ပဒါနာကြတဲ့အကြောင်းသုံးပါးအဲ့ဒီအကြောင်းသုံးပါးထဲမှာတစ်ခုခုနှုတ်လိုက်လို့ရှိအပင်မဖြစ်လာတော့မျိုးစီကိုဖယ်ထားမြေနဲ့ရေနဲ့သာဆိုအပင်မဖြစ်ဘူးမြေကြီးကိုနှုတ်ပြီးတော့မြို့ရေထဲကြီးစိန်ထားလဲအပင်မဖြစ်ဘူး၆တွေးတဲ့မြေကြီးပေါ်မျိုးစေ့ချရေတက်လုံးလုံးမရှိလဲအပင်မဖြစ်ဘူးလို့ရေဘူးရသဘောအပင်ပေါက်ခြင်းရဲ့အကြောင်းဒီမျိုးမြေရေလို့အကြောင်းသုံးပါပါဟုတ်လားမှန်ကန်တဲ့အကြောင်းကိုအမှန်တိုင်းဘုန်းကြီးတို့ပရိသတ်နားလည်ဖို့အထူးလိုအပ်တယ်နားလည်သေးရလို့ဆိုရင်လက်ခံဖို့လည်းလိုအပ်တယ်မမဒိဋ္ဌိရဲ့သဘောကိုအပင်ပင်ကပေါ့မျိုးမြည်ကြီးအကြောင်းသုံးပါဆုံ၍ပေါက်ပါတယ်။အဲမျိုးစုလေးကိုမြည်ကြီးပေါ်မှာချရေတက်ကလေးမြတ်တာစွာပြီးရော့လဲမရော့စေနဲ့လွန်လဲမလွန်စေနဲ့ရေနဲ့မြည်ကိုသမန်းအောင်မြတ်အောင်ပေးရင်တို့မျိုးစုသည်တစ်အထက်၌အညောင်းလေးတက်လာတယ်နှစ်အဲ့ဒီမြေထဲမှာပဲအမြင့်ကလေးထိုးပြီးတော့တွေ့သွားတယ်ဒီဘောမှာအညောင်းကလေးတက်လာမယ်မြေကြီးထဲမှာအမြင့်ကလေးထိုးဝင်သွားမယ်မြေဓာတ်ရေဓာတ်မပြတ်စေနဲ့မပြတ်စေနဲ့မြေတန်းနဲ့ရေဓာတ်ကိုဇက်တိုက်ကြီးပေးသွားအမြင့်ကလည်းသန်းလာတယ်အပေါ်တက်လာတဲ့အညောင်းလေးဟာတစ်ဖြည်းတစ်ဖြည်းပင်စည်ပန်တန်ပေါ်လာတယ်ရည်တက်ရည်တက်ဆက်တိုက်ပြီးပြီးသွားအမြင့်ဒီတဖွားဖွားနဲ့မြည်ကြီးတဲ့မှာများစွာတွဲလာမယ်အမောကပင်စီလေးကအကိုင်းအခက်ကလေးတွေတွဲလာရည်တက်ရည်တက်ဆက်တိုက်ပြီးပြီးသွားအခက်အကိုင်းကနေတော်တော်ကြာအရွက်တွေထွက်ပြီးတော့နောင်အသီးတွေတကပြန်ပြီးတော့သေးလာရည်တက်ရည်တက်ဒီလိုပဲမပြတ်ပြီးပြီးသွားအသီးတွေမှဲ့လာပြီဆိုရင်အသီးတွေကမျိုးစေ့တစ်ခါပြန်၍ရလာမယ်အဲဒီမျိုးစေ့ကိုမြေပေါ်မှာပြန်ချရေသွေးရင်ဒီလိုပဲအပင်တစ်ခုပြန်ပြီးတော့ပေါက်လာပြန်တာပဲမျိုးစေ့ကနေပြီးတော့အပင်ကနေပြီးတော့အသီးကနေပြီးတော့မျိုးစေ့ကနေအပင်အပင်ကနေအသီးကနေမျိုးစေ့ကနေအပင်ပြိသန်းကြီးလဲသွားပြီဟုတ်လားတန်တရာဆက်လဲဘုံကိုအပင်တစ်ပင်နဲ့ကြည့်ရုံနဲ့သိနိုင်လောက်တယ်ဒီတော့ဒီအပင်ကိုဘယ်သူဖန်ဆင်းတယ်လဲရှာမနေနဲ့မျိုးမြည်ရေးအကြောင်းသုံးပါအကြောင်းပဲနှစ်ပါပဒါနရှာတဲ့အကြောင်းကိုပြောပါတယ်အချမ်းအယံကြတဲ့အကြောင်းကအပူငွေ့ကလေးများလေများဟုတ်လားလေတို့မီးတို့ဆိုပြီးတော့အချမ်းအယံအကြောင်းတွေလည်းပဲများစွာရှိပါသေးတယ်နော်အဓိကကြတဲ့အကြောင်းကတော့မျိုးတက်နဲ့မြေတက်ရေတက်ဒီသုံးခုပါပဲအပူငွေ့လေးလည်းရှိအောင်မှအပူချိန်လေးလည်းရအောင်မှအနေရောင်ကြီးလေးလည်းရအောင်မှလေကိုလည်းရှူရှဲရအောင်မှဒီပြင်အကြောင်းတွေများစွာရှိပါတယ်အဲ့ဒီလိုအကြောင်းတရားပေါင်းများစွာတို့ပေါင်းစု၍ပြုပြင်မှဖြစ်လာသည်ကိုမြတ်ဗုဒ္ဓကပင်ခတ္တဟူ၍ဟောတော်မူပါသည်အကြောင်းတရားတို့အကြောင်းတရားပေါင်းများစွာတို့ပေါင်းစု၍ဖြစ်ပေါ်လာသည့်အကျိုးကိုပင်ခတ္တဟူ၍ခေါ်ပါသည်ဘုရားပရိသတ်မှတ်မိစေခြင်းပါလားအဲ့ဒီအကြောင်းမှန်ကိုနားမလည်မိရင်ဟိုအကျိုးလက်ခံပုံလွဲသွားမယ်ဟုတ်လားသူအကြောင်းမှန်ကိုနားမလည်မိရင်ဟိုကပေါ်လာတဲ့အပင်အသီးအကျိုးလက်ခံပုံဟာလွဲသွားလိမ့်မယ် အကြောင်းမှန်ကုန်နားမလည်သည်ဖြစ်၍ဒီပင်ဒီပြီးဘယ်ကပေါ်တယ်ဆိုပြီးတော့အကျိုးကိုလက်ခံပေါင်းလွှဲခဲ့ရင်အဲ့ဒါကိုမိစ္ဆာဒိဋ္ဌိလို့ခေါ်ပါတယ်မိစ္ဆာဒိဋ္ဌိလို့ခေါ်ပါတယ်အကြောင်းမှန်ကုန်နားလည်တဲ့ပုဂ္ဂိုလ်သည်အကျိုးလက်ခံပေါင်းလဲမှန်တယ်အကြောင်းမှန်ကုန်နားလည်တဲ့ပြင်အကျိုးလက်ခံပေါင်းမှန်တော့အဲ့ဒါကိုအမြင်ရှင်းသွားပြီတဲ့ clear vision လို့လည်းဆိုနိုင်တယ်။ဘုန်းကြီးတို့ရေးပြတာကတော့ right understanding လို့ရေးပြပါတယ်။ပမာဒိဋ္ဌိဘယ်လိုလဲ။ပမာဒိဋ္ဌိအမြင်ရှင်းသွားတယ်။အယူဆရှင်းသွားတယ်။ဘုန်းကြီးတို့ပရိသတ်ကိုမေးအောင်မယ်ကိုဘုန်းကြီးပြောတဲ့အမှတ်ချက်ကလေးတွေရလောက်ပါပြီ။အိုရပရိသတ်ကိုမေးအောင်မယ်မျိုးစေ့ကိုမြေမှချလို့ရေလောက်အပင်ကလေးအဆုအညောက်ကလေးတက်လာတယ်အဆုကလေးအညောက်ကလေးတက်လာတဲ့အချိန်မှာအောက်မှာမျိုးစေ့ရှိနေသေးတယ်ထိုအဆုအညောက်ကိုမပြည့်စည်စေနဲ့မြေတက်ရေတက်ဇက်တိုက်ပေးရသွားအစုံကလေးအညောင်လေးကတော့ကြာကြတော့ပင်စီလေးထင်ထင်ရှားရှားဖြစ်လာတယ်။ပင်စီကလေးအထင်ရှားဖြစ်လာတဲ့အချိန်လေးကြာရောခုနကမျိုးစေ့ကရှိသေးလားမရှိပါဘူး။မျိုးစေ့ပဲရောက်သွားဟဲ့ဒီလိုပဲပြောရတော့လားဟုတ်လားမျိုးစေ့ပဲရောက်သွားဟိုအပင်နဲ့ဝင်ပြီးလိုက်သွားသလားမျိုးစေ့ဒီအပင်နဲ့ကိုဝင်ပြီးတော့လိုက်မသွားဘူးအမြင့်ထဲမှာအောင်းပြီးကြံရည်သလားအမြင့်ထဲမှာလည်းအောင်း၍မကြံရည်ဘူးအပင်နဲ့လည်းဝင်ပြီးတော့လိုက်မသွားဘူးအပင်ဖြစ်ပြီးတဲ့အချိန်မှာဒီမျိုးစေ့ကလေးသည်ပျက်စီးသွားတာပဲဟုတ်လားအပင်ဖြစ်ပြီးတဲ့အချိန်မှာမျိုးစေ့ကလေးသည်ပျက်စီးသွားတာပဲကိုင်းတခါမေးဦးမယ်အပင်ဒီမျိုးစေ့ကပေါက်ထားပေးချတယ်နော်အဲ့ဒီမျိုးစေ့ဆိုကြပါဆိုဇပစီကလေးတစ်စီးကိုတစ်ချမ်းခွဲပြီးတော့ရှာကြည့်အောင်အပင်ကလေးအထဲမှာတွေ့မလားဟောဗျာအပင်ပေါက်နိုင်တဲ့ပတ်တိရှိတာတော့သိကြတယ်ဇပစီကိုခွဲရှာအပင်လည်းရှာလို့တော့မရအခွန်ခွန်ရှာတော့ဘာပင်တွေ့မလားကြိတ်ချီပြီးတော့ရှာရင်တော့အပင်ကိုရမယ်မရဘူးဘောကြီးတို့ပြိဿာပေါင်းသူတော်ကောင်းတို့ဟိုရှိခေဗမာလူမျိုးတွေသုံးဆွဲတဲ့ကြောက်ခဲကိုမှန်တုံးလေးနဲ့ခတ်တဲ့မိကြီးရှိဘူးတဲ့နော်ဒီကနေ့ခေတော့တမိကြီးပေါ့ဒီလိုခေါ်တယ်ကြောက်ခဲနဲ့မှန်တုံးနဲ့ပွတ်တယ်ကြောက်ခဲနဲ့တန်တုံးနှစ်ခုပုတ်လိုက်ရင်မီးပွင့်လာတာတော့သိကြတယ်။ကြောက်တုံးလေးနဲ့ထုရှာလို့ခြေရွေ့ရှာလို့တော့မီးဟာရှာလို့ရအောင်မလား။မရပါဘူး။ကြောက်ခဲထဲမှာမီးရှာရွေ့မရဘူး။ဘိန်းကလေးထဲမှာမီးရှာလို့လည်းမရဘူး။အဲ့ဒီနှစ်ခုပုတ်လိုက်တဲ့အတွက်ကြောင့်ပေါ်လာတဲ့အကျိုးသည်မီးပဲ။ဟုတ်လား။ရှင်းနှမ်းမှာဝန်ကောင်းတာရှိနေရင်တော့အဲ့ဒါလောင်တော့တာပဲ။လောင်စားရှိရင်လောင်နေပေါ့ဗျာ။ဒီမိဘကဖြစ်တယ်လဲဆိုကြောက်ခဲကဖြစ်တယ်လို့တစ်ဖက်သားပြောလဲမရဘူး။တန်ဖိန်ကဖြစ်တယ်လို့တစ်ဖက်သားပြောလဲမရဘူး။တန်ဖိန်ကဖြစ်တယ်ဆိုတန်ဖိန်အရေးကြိုပြီးတော့မိရှာကြည့်မယ်တွေ့မလား။တွေ့ဘူးကြောက်ခဲကိုထုချီပြီးတော့မိရှာကြည့်မယ်ရမလား။မရဘူး။အဲ့ဒီနှစ်ခုသူ့ဟန်နဲ့သူ့ပမအောင်မှုမိတဲ့အခါကျတော့အကျိုးပေါ်လာတာကမိဝါကောင်းကရှင်းနှမ်းမှာလောင်စာအဖြစ်နဲ့စောင့်နေတယ်တဲ့ဟုတ်လားပရိသတ်ပရိသတ်ပေါင်းတို့ရောကောင်းတို့အဝိဇ္ဇာတဏ္ဏကံဆိုတဲ့အကြောင်းသုံးပါးကိုသဘောပေါက်ဖို့လိုအပ်ပါတယ်အဝိဇ္ဇာတဏ္ဏကံဘယ်နှမျိုးလဲသုံးပါးပါဘုရားတဲ့ပါတယ်အဝိဇ္ဇာနှစ်သုံးပါးပါဘုရားဘုံကကံတရားကံကြောင့်ဟိုတနေ့ကပြောပြီးပြီစေရနာကံဆိုတဲ့ပုဂ္ဂိုလ်စေရနာကိုမူရင်းကောက်ရကြောင်း တန်ဖန်းရအောင်ကောက်ရကြောင်းမမေ့ကြစေခြင်းမဟုတ်အဝိဇ္ဇာရဲ့စေတနာရဲ့အဝိဇ္ဇာရဲ့တဏှာရဲ့စေတနာရဲ့ပေါင်းခုစေတနာသည်မျိုးစေ့လိုပါပဲတဏှာသည်မြေကြီးလိုပါပဲအဝိဇ္ဇာသည်ရေလောင်းသလိုပါပဲစေတနာဆိုတဲ့ကံတရားမျိုးစေ့နှင့်တူ၏ဟူ၍မှတ်ကြပါတဏှာဆိုတဲ့လောဘတရားကိုမြည်ကြီးလိုပဲလို့မှတ်ကြပါအဝိဇ္ဇာဆိုတာကိုတော့ရေနဲ့တူတယ်လို့မှတ်လိုက်ပါမျိုးမြည်ကြီးအကြောင်းသုံးမှပေါင်းရင်အပင်ဖြစ်သလိုတဲ့အဝိဇ္ဇာတဏှာကံအကြောင်းသုံးမှပေါင်းရင်ဘဝတစ်ခုမှာခန္ဓာတစ်ခုရကြပါတယ်တဲ့ဟုတ်လားအဝိဇ္ဇာတဏှာကံအကြောင်းသုံးပါပေါင်းရင်ဘဝတစ်ခုဖြစ်တယ်ခရီးတမရှာနဲ့ကောင်းငယ်မှာမရှိဘူးကိုယ်ထဲမှာရှိတယ်အဝိဇ္ဇာဆိုတဲ့မောဟတရားဘယ်မှာကိန်းတယ်လဲနှလုံးသားမှာတဏှာဆိုတဲ့လောဘတရားဘယ်မှာကိန်းတယ်လဲနှလုံးသားမှာစေရဏဆိုတဲ့ကံတရားကစေရနာဆိုတဲ့ကံတရားကလည်းကိုယ်စေရနာကိုယ်နှလုံးသားရှိတာပေါ့ဟုတ်ဘူးလားအဲဒါကြောင့်ကမ္ဘာကိုတည်ဆောက်တဲ့ပုဂ္ဂိုလ်ကိုသစ်ပင်တစ်ပင်စိုက်ပြူးတဲ့တကူရှင်ကိုအပြင်ပမှာရှာဖို့မလိုဘူးကိုယ်ကိုယ်ထဲမှာရှာအဝိဇ္ဇာတဏကံဆိုတဲ့အကြောင်းသုံးပါးဒီတ္တဝါတယောက်ဖြစ်ခြင်းရဲ့အကြောင်းဟုတ်လားစေရနာဆိုတဲ့မျိုးစေ့ကိုလေတဏှာဆိုတဲ့မြည်ကြီးပေါ်မှာကျဲတာအဝိဇ္ဇာကမလုပ်တယ်ရေလောင်းပေးတာဒီလိုဖြစ်ကြတယ်အဲ့ဒီအကြောင်းမှန်ကိုနားလည်မှသမ္မာဒိဋ္ဌိလို့ခေါ်ပါတယ်အကြောင်းမှန်ကိုနားလည်မှသမ္မာဒိဋ္ဌိ84 Noble Padma ရှေးဥစွာပြထားတာသမ္မာဒိဋ္ဌိဘယ်ကင်ရှိပါမှာအမဒိဋ္ဌိကိုဘုရားတို့ပရိသတ်ဒီလိုအကြောင်းမှန်နဲ့အကြောင်းကြောင့်ပေါ်လာတဲ့အကျိုးမှန်ကိုမြတ်တဉ္ညိုစွာလက်ခံမိဖို့လက်ခံတတ်ဖို့လိုအပ်ပါတယ်အမဒိဋ္ဌိပိုင်းနောက်တစ်မျိုးပြောရရင်ကိုယ်မှာတကယ်ရှိနေတဲ့စိတ်စေတသိက်တို့ရဲ့အလုံးလုံးပုံကိုယုံကြည်လက်ခံခြင်းသည်သမ္မာဒိဋ္ဌိပါမိမိ၌ကိုယ်ပိုင်ရှိနေသောစိတ်စေတသိက်တို့ဤအလုံးလုံးပုံကိုယုံကြည်လက်ခံခြင်းသည်သမ္မာဒိဋ္ဌိပါပရိသတ်ကြီးစေတနာမရှိဘူးလားစိတ်နဲ့ကြံတိုင်းစေတနာပါအကြကပြောတိုင်းစေရနာခြေရလက်တွေလှုပ်တိုင်းစေရနာပါအဲ့ဒီစေရနာရဲ့ပြောမှုကြံမှုလှုပ်ရှားမှုတွေဟာအများအဖြစ်ပေါ့လေတဏှာကိုအခြေခံပြီးတော့လှုပ်ရှားနေကြတာပါဘုံလေးတန်းကဆက်ပြီးတော့ဤတွေ့ကတူရောက်တဲ့ဒီအကြောင်းသူအကြောင်းသားလေးတွေကြောင်းတက်ကြတာဘာလို့ရှင်လို့14နှစ်15နှစ်လောက်တကုတ်ကုတ်နဲ့တလှုပ်လှုပ်လုံးနေကြသလဲမေးရင်ဘွယ်တစ်ခုခုလိုချင်လို့ပဲအဖြေကဟုတ်လားလိုချင်တာကလေးရှိတော့15နှစ်လောက်ရုန်းကန်ကြရတာအဲမှမနေပဲဒီဂရီတစ်ခုဆိုတာ15နှစ်လောက်တော့လောက်ကြရတာပဲဟုတ်လားရမယ်အကျိုးဟာ BA BSc အစရှိတဲ့ဒီဂရီတစ်ခုခုပဲကျောင်းကလှုပ်ရှားနေလိုက်ရတာက15နှစ်တော့ဒေဇာပေါက်ကြအဲ့ဒီအောက်တော့ရော့မယ်မဟုတ်ပါဘူးကာကြီးကာကွယ် ABC ကနေစလိုက်ရတာ BA BSC ဆိုတော့ပေါင်းကြည့်ရင်15နှစ်လောက်တော့ရှိတယ်တနှစ်မှစာမဝဲမကြတဲ့တက်သွားမယ်ဆိုရင်14နှစ်ကသိချနေတယ်ဟုတ်လား14နှစ်15နှစ်ကာလပတ်လုံးနေမအညာမအလုံးနေရတဲ့ဒီအလုတ်ကြီးတစ်ခုကိုဒုက္ခရင်လို့မရှုမမြင်နိုင်မိကြဘူးဒီနေ့လုပ်ငန်းတွေအများကြီးရှိပါသေးတယ်အကြောင်းသူအကြောင်းသားတွေနဲ့ဆက်နွယ်တာဘုန်းကြီးတို့ပြောပါတယ်ဒါလို့လှုပ်ရှားရုန်းကန်နေရတာကိုဒုက္ခရင်လို့မမြင်မိကြဘူးပြောလိုက်ကြတာ အဲ့နဲ့လေမျိုးကောင်းသမီးတွေမျိုးကောင်းသမီးတွေကြောင်းနေရတာပြောဘူးလားသဘောတူရင်ငြိမ်ငြိမ်နေရတယ်ဒုက္ခအညာဏံအဝိဇ္ဇာပါဠိမှာဒုက္ခကိုမသိခြင်းသည်အဝိဇ္ဇာ ignorance ဆိုတာသူပဲဒုက္ခကိုမသိဘူးဟုတ်လားအဲ့ဒီဒုက္ခဘာကြောင့်ဖြစ်တယ်လဲဆိုတာကိုမသိဘူး။ဘယ်နှမျိုးပြောလိုက်လဲ။ဒုက္ခကိုမသိဘူး။ဒုက္ခဘာကြောင့်ဖြစ်ရသည်ကိုမသိဘူး။ဒီဂရီလူချင်းလို့ဆန်းကနေဒုက္ခခံရတယ်။မသိဘူး။အဲ့ဒီမသိမှုလေးတွေကိုဘာခေါ်။အဝိဇ္ဇာတရား။ဒီဒုက္ခဘာကြောင့်ဖြစ်တယ်လဲလူချင်းမှုကြောင့်လိုချင်တာကဘယ်သူကလိုချင်တာလဲ။ကျောင်းသူကျောင်းသားတွေကလိုချင်သလားလောဘကလိုချင်သလားလောဘကမိုးပေါ်မှာလားကိုယ်နှလုံးသားထဲမှာလားလောဘကနက်ခတ်ထဲမှာလားကောင်းကင်ထဲမှာလားနှလုံးသားထဲမှာလားဘုန်းကြီးတို့ဗုဒ္ဓတေသနာတော်ကကိုယ်ခန္ဓာတွင်းကိုစိုက်ရွေကြည့်ရတဲ့သဘောရှိပါဒီတော့ဒီလောကလေးကိုမမြင်နိုင်တာအဝိဇ္ဇာကောနှစ်ခုပေါင်းနေပြီမနဲ့မုန်းလင်းကနေညမိုးချုပ်အထိဗဇက်လှုပ်လှုပ်ခြီလှုပ်လှုပ်လက်လှုပ်လှုပ်နဲ့အဲ့ဒီလှုပ်ရှားနေတဲ့ကံမလို့ခေါ်တဲ့ဒီအမှုတွေကိုစေရဏကပြုနေတာဟုတ်လားလက်လှုပ်လှုပ်ခြီလှုပ်လှုပ်နဲ့တလှုပ်လှုပ်တကားနဲ့လှုပ်ရှားနေရတဲ့ကံမလို့ခေါ်တဲ့ဒီအမှုကိစ္စတွေကိုစေရဏကပြုနေပါအဲ့ဒီပြုလုပ်နေရတာလေးကိုပဲပြောနေတာကျင့်နေနေတာကတဏှာဖြစ်ပါတယ်။နော်။တဏှာဒီမြေကြီးဘုန်းကြီးတို့ပြိဿကြီးတဏှာဒီပါလေ။ဒီလူသားတွေဟာကမ္ဘာမြေကြီးမရှိရက်တီဝေယာမရှိတော့ဟုတ်လား။တဏှာဆိုတဲ့မြေကြီးကမရှိတော့ရင်စေရနာဟာပရိသတ်ကြီးဘာမှမလုပ်တော့ဘူးရဟုတ်လားတဏှာစုရံသာကုံသွားခဲ့ရင်စေရနာကမလုပ်တော့ဘူးတဲ့သင်္ခါရဒုက္ခဇတ်ကြီးဟာအဲ့ဒီမှာယတ်တာကာဘာမိရှိမိရှိသတ္တဝါတွေတီလို့ဖြီလို့မရသလိုပဲတဏှာကုန်ခံနေကြတဲ့သူဟာသူမြတ်တွေကလောကကြီးအဲ့တည်းဘာကမှအာမထုတ်တော့ဘူးတဲ့ငြိမ်သွားကြပြီဟုတ်လားတဏှာဒီပါပါရလဲလူသာတဏှာဒီပတ်တော်တို့ရဲ့တွေ့တာရခုံမိရပါပါရလဲရေကြီးနဲ့တူပါတယ်အော်တို့ဓမ္မယုံကြီးလတ်လပါပါဖြစ်အောင်လှူလိုက်အောင်မယ်နောင်ဘဝအဆက်ဆက်ဒုဒရွေတော့မလေးဓမ္မယုံကြီးတဲ့ပေါ်လာတဲ့နတ်ဘိတ်မန်ကြီးတော့ရအောင်မယ်မျိုးလေးချက်ကလေးကဓမ္မယုံကိုဆယ်ပြားလောက်ထည့်ပြီးတော့ဗဇံမင်းရဲ့ဝေစရန်တာကိုမျောလိုက်တာအမေဟုတ်လားဓမ္မယုံကိုနှစ်ချောင်းလောက်ထည့်ပြီးတော့ဗဇံမင်းရဲ့ဝေစရန်တာကိုမျောလိုက်တာအဲ့ဒီမျောလေးချက်ဆိုတာကဘာလဲတော့ဆိုတော့တဏှာဟုတ်လားတဏ္ဏဆိုတဲ့ညီကြီးပေါ်မှာတည်ပြီးတော့မလုပ်တယ်လေစေတဏ္ဏဆိုတဲ့မျိုးစေ့ကိုကျဲပါတယ်တဏ္ဏဆိုတဲ့ညီကြီးပေါ်မှာစေတဏ္ဏဆိုတဲ့မျိုးကိုကျဲပါတယ်ပရိသတ်ကြီးတဏ္ဏဆိုတဲ့ဘယ်ပေါ်မှာညီကြီးပေါ်မှာဗာမျိုးစေ့ကိုကျဲတယ်ပြောလင်းချက်ကလေးနဲ့အလုံးလုံးသေးလို့ခက်ကဒီလိုပြောတယ်နော်ဗုဒ္ဓဒေသနာတော်ကတော့တဏ္ဏဆိုတဲ့မြည်ကြီးပေါ်မှာစေတဏ္ဏဆိုတဲ့ဘာကိုကျဲလဲမျိုးစေ့ကိုကျဲတယ်အပင်ပေါ့ရင်အသီးတွေပြီးလေအောင်မယ်အပင်ပေါ့ရင်အသီးတွေပြီးလေအောင်မယ်အပင်ပေါ့ရင်ဘာဖြစ်လဲအရိသီးတဲ့သစ်ပင်ကိုလူတကာခင်းနဲ့ပြစ်တယ်အဲ့လိုမှပိုရှင်းတယ်ဟုတ်လားတရက်ပင်လေးများသည့်ဟိုလူကခင်းနဲ့ချဒီလူကခင်းနဲ့ချတလုံးမှမသီးတဲ့တရက်ပင်ဘယ်သူမှလှဲ့မကြည့်ဘူးအဲ့ဒါကြောင့်သီးတဲ့တဝေဝေသီးတဲ့တရက်ပင်ကြီးမှလူတကာခင်းနဲ့ပြစ်ခံရတယ်လို့ပါပဲအသီးတဲ့တဝေဝေသီးတဲ့သစ်ပင်ကြီးပါမှာ
ဘဝဆိုတဲ့အပင်တစ်ပင်ပေါက်ပြီးတော့ခန္ဓာဆိုတဲ့အပင်တစ်ပင်ပေါက်ပြီးတော့အာယရဏဆိုတဲ့အကိုင်းအခက်တွေထလာသည့်အခါခန္ဓာအပင်အာယရဏအကိုင်းအခက်ခန္ဓာကအပင်စေခုသောတာကနာဇေဝကာယမနမျက်စိနာနာလျာကိုယ်စိတ်အဲ့ဒါကခဲမကြီး6ဖြာမျက်စိရှိရင်ဟောမှာယူပါယုံအသီးစားမယ်ပေါ့နားရှိတဲ့လူတွေကသန္တာယုံအသီးကိုစားမယ်ဟုတ်လားနာခေါင်းရှိတော့ကန္နာယုံဆိုတဲ့အနံ့ကိုစားမယ်ခံစားမယ်လို့ပြောရင်ပိုရှင်ပေါ့လားဆလျာဆိုတဲ့ဗဇ္ဗပါတော့ဘာဖြစ်လဲရတာယုံအရလာဆိုတဲ့အသီးတွေကိုစားမယ်ကာယဆိုတဲ့အကိုင်းကထွက်လာတယ်ဘာတဲ့လဲဖောတာပါဆိုတဲ့အသီးတွေကိုစားမယ်ပရိသတ်ကြီးစားလို့ရတဲ့အသီးတွေနေသေးသလားအသီးသီးတဲ့သစ်ပင်ဒီဒုက္ခဖြစ်သလိုတဲ့အယုံ6ပါးဆိုတဲ့အသီးတွေကိုစမ်းနေတဲ့သတ္တဝါတွေကဒုက္ခဖြစ်ပြီးမှဖြစ်မှမသိတာဒုက္ခအညာဏအဝိဇ္ဇာဒုက္ခအညာဏဒုက္ခမသိတာပါတယ်လေအဝိဇ္ဇာကမသိတော့အသီးသီးတာကိုပဲအမလီဒီပင်ကြီးသီးလိုက်တာလှရည်ဆိုတာလိုပဲအရှင်ကလှတဲ့အတန်ကကောင်းတဲ့အနံလေးကမွေးတယ်။ဗာညာဆိုနေရင်အဲ့ဒါတွေကဘာပါတဲ့လဲ။တဏ္ဏ။ဒီအသီးတွေကိုကြိုက်တဲ့ပုဂ္ဂိုလ်တွေကနောက်တပံကောင်းကောင်းကြီးသိအောင်ဒေါရစိုက်လိုက်အောင်ပဲတဲ့။စေရနာတွေထခါတကသင်္ခါရတွေတက္ကတက္ကဟုတ်လား။ဒီတော့ပရိသတ်ကြီးနားလည်ပြီးစေရနာမျိုးစေတဏ္ဏမြေကြီးပြီးတော့အဝိဇ္ဇာရေလောင်းတာစေရနာမျိုးတွေကိုတဏှာမြည်ကြီးပေါ်မှာကျဲပြီးတော့အဝိဇ္ဇာဆိုတဲ့ရေတွေလောင်းလိုက်တဲ့အခါကျတော့တအစို့အညောင်းကလေးအပေါ်မှာတက်တယ်နှစ်အောင်မြည်ထဲမှာအမြစ်တွေတယ်ဘဝနှစ်ခုမှာခန္ဓာအသစ်ဖြစ်ဆိုတာနဲ့တပြိုင်နက်တည်းဘဝအသစ်မှာခန္ဓာအသစ်တစ်ခုဖြစ်ပြီးနဲ့တပြိုင်နက်တည်းအဲ့ဒီဖြစ်တဲ့ဘဝလေးကိုဖမ်းပြီးတော့တွေ့ထားတယ်မလွတ်တော့အမြစ်တွေ့သွားတာဟုတ်လားရောက်တဲ့ဘဝလေးဖမ်းပြီးတော့တွေ့ထားလိုက်တယ်ရောက်ရဘဝကိုလွတ်ဖို့မလွတ်နိုင်အောင်ဖြစ်နေတာပါတယ်လေအမြစ်တွေ့သွားအမြစ်ကသံတို့အပေါ်ရံဘာဖြစ်တယ်လဲဟုတ်လားကိုယ်နဲ့ကမေးခွန်းမမေးလိုက်နဲ့မျိုးစီတဲမှာအပင်မရှိဘူးအပင်တဲမှာမျိုးစီမရှိဘူးမျိုးစီကအပင်ဖြစ်လာတာတော့မှန်ပါ၏သို့တော့အဲ့ဒီအပင်တဲကိုဟိုမျိုးစီဟောင်းကဝင်ပြီးတော့လိုက်သွားသလားမလိုက်သွားဘူးဒါကဒီမျိုးစင်လေးမပြတ်သေးနဲ့အမြင့်ထဲမှာအောင်းပြီးတော့ခြံရစ်သေးတယ်လားမခြံရစ်ဘူးအပင်ဖြစ်တာကလည်းသေးကြတယ်မျိုးစင်ပြည့်စည်သွားတာလည်းသေးကြတယ်အဲ့ဒါပဲဟိုဘက်တိုင်းကြီးကလူတွေကကိုရတို့ဗုဒ္ဓကဟောတယ်ယုတ်တရားအနိစ္စဝေဒနာအနိစ္စသင်ညာအနိစ္စသင်္ခါရအနိစ္စဝိညာဉ်အနိစ္စခန္ဓာ၅ပါးသည်အနိစ္စပြည့်စည်တယ်လို့ဗုဒ္ဓဟောတယ်မဟုတ်လားဟုတ်ပါတယ်ဗုဒ္ဓကခန္ဓာ၅ပါးပြည့်သွားတယ်လို့ဟောပါတယ်ပြည့်သွားတဲ့ခန္ဓာနောက်တစ်ခါဘယ်လိုလုပ်ဖြစ်မလဲတဲ့ပြည့်ပြီဆိုရင်တော့ဘာကပြန်ဖြစ်တယ်လေတဲ့ဘုရားကဒီလိုပြောတယ်မြစ်စ်လာမျိုးစေးလေးပြည့်စည်သွားတာတော့သိကြတယ်မဟုတ်လားမျိုးစေးမပြည့်သေးနဲ့ဟိုအပင်တဲ့ကိုဝင်ပြီးလိုက်မသွားဘူးနော်မျိုးစေးကမြေထဲမှာပဲပြည့်သွားတယ်အပင်ကတော့ဖြစ်ပါဘုန်းကြီးတို့ရဲ့သင်္ခါရခန္ဓာ၌ပါဝင်၍နေသောသင်္ခါရခန္ဓာ၌ပါဝင်၍နေသောအဝိဇ္ဇာတဏ္ဏစေတနာဆိုတဲ့ဒီတရား၃ပါးသည်အနိစ္စရောက်တာတော့မှန်၏ဟုတ်လားအဝိဇ္ဇာသည်သင်္ခါရခန္ဓာမှာပါတယ်တဏှာလည်းသင်္ခါရခန္ဓာမှာပါတယ်ပြီးတော့စေတနာလည်းသင်္ခါရခန္ဓာ
လောဘစေတသိက်မောဟစေတသိက်စေတနာဆိုတဲ့စေတသိက်ဒီသင်္ခါရခန္ဓာနဲ့အကျုံးဝင်လို့ခန္ဓာ၅ပါးအနိစ္စရောက်တော့သူတို့လည်းပဲအနိစ္စရောက်ပါ၏သို့သောမျိုးစေ့သည်မြင်းနဲ့ရည်နဲ့ပေါင်းပြီးတော့အပင်ဖြစ်ပြီးတော့မျိုးစေ့ကလေးပြည့်သလိုပါပဲဒီအဝိဇ္ဇာတဏ္ဍကံကလည်းပဲခန္ဓာအသစ်ကိုရှင်းလင်းရှင်းစီပါတယ်သူတို့လည်းပဲအနိစ္စရောက်ပါတယ်မျိုးစေ့အပင်နဲ့ဝင်ပြီးတော့လိုင်းမသွားသလိုမျိုးစေ့ဒီအပင်နဲ့ကိုဝင်ပြီးတော့လိုက်မသွားသလိုဟောဒီခန္ဓာကြီးဖြစ်ပြီးတဲ့အခါခန္ဓာတွေကတစုံတစ်ခုသောအရာဝတ္ထုအမာခံတရားလေးဟာမပြတ်ဘဲနဲ့ကိုယ်တည်းကတဏှာရကဖောက်ထွက်သွားပြီးတော့ဟိုဘက်ခန္ဓာတစ်ခုတည်းကိုပြေးဝင်သွားတဲ့ဆိုတာမျိုးသည်ဗုဒ္ဓတရားတော်အရမရှိပါဘူးအဘောပေါက်လားအစင်းမြင့်နေဆိုရင်ဘုရားပရိသတ်ပေါင်းသူတော်ကောင်းတို့လည်းပဲမြင့်တဲ့သွားပြီလို့သာမှတ်ပါအနတ္တတရားကိုသဘောပေါက်သိခြင်းပါတယ်အဘိဓမ္မာအနတ္တလို့ဘုန်းကြီးတို့ဒီမှာဟောပြီးသွားပါပြီ။အနိယာမငါးပါးစာအုပ်မှာပါခြင်းတွေ့ပါဒီကိုကြီးပြည့်ပြီးရင်ဒီကိုလေးကမပြည့်ပဲအတ္တဘုမဟုတ်ဝိညာဉ်ဘုမဟုတ်ဆိုးဘုမဟုတ်အတ္တမဘုမဟုတ်ရူဟဲခေါ်ခြင်းနာခေါ်အဲ့ဒီအယံဝတ္ထုအမာခံလေးတစ်ခုကဘယ်တော့မှမပြည့်ပဲနဲ့ဒီကိုလေးကကိုယ်ကြီးပြက်တဲ့အခါမှာကိုယ်တည်းကထွက်ပြီးတော့နောက်တကူတည်းကိုပြေးဝင်တယ်။နောက်တကူပြေးရင်အဲ့ဒီတည်းကထွက်ပြီးတော့နောက်တကူတည်းကိုပြေးဝင်တယ်။ဒါမျိုးဘုန်းကြီးတို့ပရိသတ်လက်ခံမိရင်အဲ့ဒါပါလေအတ္တဝါဒလို့ခေါ်ပါတယ်။နော်။အဲ့ဒီအတ္တဒိဋ္ဌိပေါ်မှာနောက်နောက်ကသတ္တတ္တဥ္စီရာတွေအများကြီးပါသွားလိမ့်မယ်။ဘုရားဒေသနာတော်ကမျိုးစေ့သည်အပင်နဲ့ဝင်မှားသလိုပဲဒီစေရနာဒီပါဖြစ်လေဟိုဘဝကိုမပြည့်ပဲနဲ့ဒီတိုင်းကူးပြီးတော့ဝင်သွားတာမဟုတ်ဘူးတဲ့စေရနာစီအနိစ္စတော့ရောက်တဲ့သို့တော့ခန္ဓာဆိုတဲ့အပင်ကိုတော့ပေါက်စေပါသေးတယ်မျိုးစေ့သည်ပြတ်ပါတယ်သို့တော့အပင်တော့ပေါက်စေပါသေးတယ်ဒီသဘောမျိုးပါဟုတ်လားမျိုးစေ့ထဲမှာခွဲ၍ရှာအပင်မရသလိုစေရနာထဲမှာထုတ်ချည်၍ရှာဘဝနဲ့အတဲ့စုဆောင်ပြီးတဲ့ခန္ဓာသစ်အစင်းသင်းအနေထားရှိမနေသေးပါဘူးမျိုးနဲ့မြင်းနဲ့ရှင်နဲ့ပေါင်းပြီးမှအညောင်ကလေးထွက်သလိုပဲစေတနာစီအဝိဇ္ဇာတဏနဲ့ပေါင်းပြီးတဲ့အခါကျတော့မှခန္ဓာကိုဖြစ်စေပါတယ်တဲ့ဟုတ်လားဘုရားတို့ဗမ္မာဒိဋ္ဌိမှန်တဲ့အမြင်အဝိဇ္ဇာတဏကံသည်အကြောင်းမျိုးစေ့အကျိုးတဏှိသူသာသောဥပမာတိုင်းမှာအဝိဇ္ဇာတဏကံကအကျောင်းခန္ဓာကအကျိုးအဲ့ဒီခန္ဓာမှာနောက်တကအဝိဇ္ဇာတဏကံဒီဓမ္မရေစုဆောင်းတော့တော့အဝိဇ္ဇာတဏကံကအကျောင်းအသိဖြစ်ပြီးတော့နောက်တကခန္ဓာအသိသည်အကျိုးလို့ဒီလိုလဲပြီးတော့သွားတာမျိုးကနေအပင်အပင်ကနေအသည်အသည်ကနေမျိုးဆိုတာလိုပဲအဝိဇ္ဇာတဏ္ဍကံကဒီခန္ဓာခန္ဓာကဒီအဝိဇ္ဇာတဏ္ဍကံအဝိဇ္ဇာတဏ္ဍကံကဒီခန္ဓာခန္ဓာကဒီအဝိဇ္ဇာတဏ္ဍကံလို့ဒီလိုလဲပြီးတော့သွားတာကိုတန်တာဆက်လဲသည်လို့ဒီလိုခေါ်ပါတယ်ဟုတ်လားဒီလိုဘုရားတို့ပိသံများကမျိုးစေ့ထဲမှာအပင်မရှိလို့ပဲစေရနာထဲမှာဘဝသေးအတွက်ခန္ဓာသေးကိုစုပြီးဆုံးပြီးသာရှိမနေဘူးလို့မှတ်လိုက်ပါဟောပင်နဲ့ကိုမျိုးစီဝင်ပြီးတော့လိုက်မသွားသလိုမျိုးစိတ်လေးဒီအပင်နဲ့ကိုဝင်ပြီးတော့လိုက်မသွားသလိုပဲဒီဘဝကစေရနာဒီဟောဘက်ဘဝကိုဒီတိုင်းကြီးကူးပြီးတော့ပြောင်းသွားတာမဟုတ်ဘူးဆိုတာကိုလည်းပဲသဘောပေါက်တာပါနော်ဒီကအဝိဇ္ဇာတဏ္ဍကံဒီအကြောင်းအနေနဲ့ပြီးပြီးတော့ဟောမှာပြည့်တဲ့ခန္ဓာသည်အကျိုးပါမျိုးမြေကြီးတို့ကအကြောင်းဖြစ်ပြီးတော့အညံ့လေးကအကျိုးရှိရသလိုပါပဲအဲဒီလိုသဘောတရားမျိုးကိုပရိသတ်ပိုင်မယ်လက်ခံနိုင်မယ်ဆိုလို့ရှိရင်
ဒီခန္ဓာထဲမှာမပြတ်သောဝိညာဉ်ကလေးစုလေးအတ္တလေးဟာဟောဘဝတဲ့ခန္ဓာသစ်တစ်ခုတည်းကိုပြင်ဝင်သွားတဲ့ဆိုတဲ့အယူဆမျိုးကိုဘုန်းကြီးတို့ပရိသတ်ကပယ်ပြီးသားဖြစ်ပါလိမ့်မယ်အမြင့်ထဲမှာမျိုးစေ့ကလေးအောင်းပြီးတော့မချင်ရဘူးဆိုတဲ့အယူဆကိုသဘောကျသလိုပဲဒီခန္ဓာထဲမှာမပြတ်သောအရာဝတ္ထုတစ်စုံတစ်ခုကျန်နေခဲ့တယ်ဆိုတာကိုမရှိဘူးဆိုတာကိုလက်ခံနိုင်ရင်ပရိသတ်မှာသဗ္ဗတဒိဋ္ဌိကင်းပါတယ်။ဟုတ်လား။ဒီခန္ဓာတွေကဝิญဉ္ဇလေးတည်ဟိုဘက်ခန္ဓာတွေကိုဒီဘုရားတို့ပြေသာပါဆိုတော့ကောင်းတော့သံမာဒိဋ္ဌိပိုင်းမှာအခြေခံကဒီအချက်ဖြစ်ပါတယ်။ဒီတော့ဘဝသစ်ဘသူဘဝသလဲဒီကိုယ်လေးကအကုန်လုံးခန္ဓာကြီးပြစ်ပါလျင်းနဲ့ဘဝသစ်ဘသူသွားသလဲဆိုဘဝတွေကိုသွားတဲ့တတ္တဝါတယောက်ဟာရှိကိုမရှိဘူးမြုံမြည်ကြီးအကြောင်းတွေဟာမပြတ်တရဆက်ကြီးတခါတည်းရည်လည်းပဲအဆက်မပြတ်မြည်ကလည်းဩဇာတတ္တိကလည်းမပြတ်တရဆက်ဖြစ်နေသလိုပဲအဲ့ဒီတည်းမှာမြို့တတ်ကလည်းပဲမပြတ်မစည်းပဲနဲ့မှီ၍တည်၍နေသလိုပါပဲအဝိဇ္ဇာတွေတဏှာတွေကမရက်မနာရှိဖြစ်နေတော့စေတနာဆိုတဲ့ဘီဇတ်တစေတနာဆိုတဲ့ဘီဇတ်တတွေကလည်းပဲဇက်တိုက်ကြီးတဲ့ရင်စည်းသလိုဘုရားတို့ပရိသတ်ရဲ့တန်တာမှာမရက်မနာကြီးဖြစ်နေကြပါတယ်မြင့်ကြီးတစ်ခုကိုကြည်လိုက်ပါကြည်လိုက်ရင်တော့အမလီရေဒီဟာဒုနဲ့ဒဲနဲ့လို့ထင်လိုက်မယ်သေချာစဉ်းစားရင်ကောင်းကင်ကမိုးဟာတပေါက်ချင်းတပေါက်ချင်းအမှုံလေးတွေအမှုံလေးတွေရွာချတာတမှုံစီရွာချတဲ့မိုးကြီးကလေးတွေဟာအမှုံလေးတွေစုဆောင်းတော့ရေစီးချောင်းလေးသေးသေးလေးရရေစီးချောင်းသေးသေးလေးတွေကိုဇက်တိုက်ပေါင်းပြီးစည်းသွားတော့ချောင်းကလေးသေးသေးတစ်ခုဖြစ်လာချောင်းကလေးသေးသေးလေးတစ်ခုကနေချောင်းကြီးကြီးကြီးဖြစ်လာအဲ့ဒီချောင်းလေးချောင်းလေးဇက်တိုက်ပေါင်းတော့ဘာဖြစ်လဲမြေကြီးဖြစ်သွားတာလှမ်းပြီးတော့ဟာမြေကြီးစည်းနေတယ်ဆိုဒါတွေရနေတဲ့မိုးရေပေါက်ကလေးတွေကိုလှမ်းပြီးတော့မမြင်တော့ဩမာမာလဲအေယံဝရီမြေကြီးပါဒါလောက်နဲ့ရသွားတယ်အရာဝတီမြင့်ဘလို့ဖြစ်လာတယ်လဲကောင်းကင်ကရွာတဲ့မိုးရေပေါက်လေးတပေါက်ချင်းကိုမြင်အောင်ကြည့်ဖို့လိုတယ်ကောင်းကင်ကကြားလာတဲ့မိုးရေပေါက်လေးတွေကိုတပေါက်ချင်းတပေါက်ချင်းတစ်ချမ်းစီကြားလာတာကိုမြင်အောင်ကြည့်ဖို့လိုပါတယ်ဟုတ်လားအဲ့တော့စေရဏကတလုံးသေးမှမဟုတ်ပဲရှိကစေရဏနဲ့နောက်ကစေရဏအဲ့ဒီစေရဏနောက်ကနောက်ကစေရဏအနောက်ကနောက်ကစေရဏတွေဇက်တိုက်ဇက်တိုက်မြစ်တင်းမှာရှိသည်ရှိကရေကိုနောက်ကတွန်းအဲ့ဒီရေကိုနောက်ကဆက်တွန်းအဲ့ဒီရေကိုနောက်ကဆက်တွန်းအစင်းစင်ရည်တွေကတွန်းပြီးတော့သွားနေသလိုပဲအဝိဇ္ဇာအရှိန်အဟုန်တွေတဏှာအရှိန်အဟုန်တခါတည်းအားရရှိပြီးတော့တွန်းပြီးတော့မယမနာသွားနေတယ်ဆိုတဲ့စက်ကြီးကိုဘုရားပြိသမြင်အောင်ကြည့်တယ်မှာကြည့်နေမယ်ဆိုရင်ခုနကအတ္တဒိဋ္ဌိတွေကိုရောက်သွားစရာအကြောင်းရှိတယ်ဟုတ်လားအယောဂီကြီးကြီးကိုစိုက်ကြည့်နေရင်ဘုရားပြိသရည်အလုံးလိုက်ကြည့်မြင်ရသလိုပါပဲစေတနာလေးကိုတစ်လုံးနဲ့ကြွက်ကြည့်နေရင်အဲ့ဒါဒိဋ္ဌိဖြစ်မှာသူပဲလျှောက်ပြောင်းနေတယ်လို့ထင်သွားမှာကိုဟုတ်လားအဲ့လိုမဟုတ်ရပါဘူးအရာဝတီနည်းကြီးပဲကလားချောင်းပေါင်းများစွာကလားချောင်းတွေချောင်းတွေများစွာပဲကလားမြောင်းတွေများစွာကလားမြောင်းလေးတွေမြောင်းလေးတွေပဲကလားရေစီးချောင်းလေးတွေကလားရေစီးချောင်းလေးတွေပဲကလားမိုးရေပေါက်လေးတွေတပန်းရှိနေစဉ်များစဉ်မရမနဲ့ဇက်တဲ့ကြီးမိုးရွာသလိုတဖွာဘွားဖေးတာကိုကြည့်နိုင်တဲ့ဉာဏ်မျိုးမြင်နိုင်တဲ့ဉာဏ်မျိုးကိုရရဲ့မှ clear vision အပြည့်ရှင်းသွားတယ်။အဲ့ဒါကမှဒိဋ္ဌိတဲ့ဟုတ်လား။ပြီးဖို့ရန်ပရိသတ်လွယ်တော့မလွယ်ဘူးနော်။အလွန်နူးညံ့ခက်ခဲသိမ်မွေးတဲ့သစ္စာတရားကိုဘုန်းကြီးတို့ပြောထားတယ် subject truth ဟုတ်လား။သစ္စာတရားဒီသဘောဝတ္တကိုမြင်အောင်ကြည့်နေတဲ့လမ်းစဉ်ဟာဘုန်းကြီးတို့သဗ္ဗညုဗုဒ္ဓရဲ့လမ်းစဉ်ပါပဲတဲ့နော်ခုပြောတဲ့သဘောတွေကိုမြင်အောင်ကြည့်တာဘယ်လမ်းစဉ်နဲ့ကြည့်မလဲဗုဒ္ဓလမ်းစဉ်မှတ်တာပါတခြားလမ်းစဉ်မရှိပါဘူးတခြားလမ်းစဉ်မရှိပါဘူးခိုင်းဒီတော့ဗန္တလောကကြီးကိုဘယ်သူတိဆောက်ပေးတယ်လဲဆိုရင်အဝိဇ္ဇာရဲ့တဏှာရဲ့ကံရဲ့တိဆောက်ပေးတယ်အဲ့ဒီဘတ္တလောကကြီးကဘသူထိမ့်သိမ့်ထားသလဲဘသူထိမ့်ထားသလဲဆိုရင်ထိမ့်သိမ့်ထားတဲ့မိန်တိန်နှောင်းကိုရှာကြည့်
ကံရဲ့စိတ်ရဲ့ဥတုရဲ့အာဟာရရဲ့ဘယ်နှမျိုးရဒီဆောင်းတာကအဝိဇ္ဇာတဏကံထိမ့်သိမ်းဆောင်းရှောက်တာကတော့ကံစိတ်ဥတုအာဟာရဟိုကိုယ်ွယ်မှုတွေပေါ်ပေါက်လာပုံအပိုင်းမှာပြောခဲ့တဲ့အချက်များနဲ့ရှင်ဟရိဘုရားတို့ပရိသတ်စဉ်းစားကြပါ အဝိဇ္ဇာတဏ္ဍာနဲ့ဒီဆောက်တဲ့လောကကိုလေကံနဲ့ထိမ့်သိစိတ်ဓာတ်တွေနဲ့ထိမ့်သိဥဒုနဲ့ထိမ့်သိအာဟာရနဲ့ထိမ့်သိဟာဒီကိုလောကကလေးတစ်ခုလောကဆိုတာဆံပြားကနေခြေပြားခြေပြားကနေဆံပြား အဲ့ဒီတလန်လောက်ရှိတဲ့ဒီကိုကိုဘုရားတို့ပရိသတ်စာပေမြားကနေပြီးတော့ခြေပြခြေပြကနေစပင်ပြကိုအရကိုအလံနဲ့တိုင်းရင်တော့ဒါလူတိုင်းလူတိုင်းဟာတလန်မရှိတာပဲ၆ပြီးကျော်သမားကသုံးပြီးသမားသွားအလံနဲ့မတိုင်းနဲ့အဲ့ဒါတော့မကြိုက်ဘူးလားကိုရနဲ့ကိုအလံတိုင်းစီဒါအတူတူကြိုက်တယ်ဒါရဲ့တလန်မြောက်လောက်ပါရှိတဲ့ဒီကိုဘာခေါ်ရမယ် လောကတလန်လောက်ရှိတဲ့ဒီကိုဘာခေါ်တဲ့လောကအဲဒီလောကကိုဘာသူတိဆောက်သလဲအဝိဇ္ဇာတဏကံဒီလောကကိုဘာသူဆောင်းလျှောက်သလဲကံစေဥဒုအာဟာရစရိယာကနေခြေပြားတိုင်အောင်ခြေပြားကနေစရိယာတိုင်အောင်တလန်လောက်ရှိတဲ့ဒီလောကကလေးကို ကိုယ်စည်ရနာနဲ့ကိုယ့်အကူဆောင်းလျှောက်ရတယ်ကိုယ်စိတ်ဓာတ်နဲ့ကိုယ့်အကူဆောင်းလျှောက်ရတယ်ဟုတ်လားဥဒုဆိုတဲ့အပိုင်းကြတော့အပြင်ဘက်ကဥဒုဟောဒီကိုယ်တဲကဥဒုဥဒုနှစ်မျိုးစလုံးမျက်အောင်ကြည့်ပြီးတော့နေတဲ့အဲ့ဒါဆောင်းလျှောက်တာပဲဟုတ်လားကိုယ်ခန္ဓာတည်ဆောက်တဲ့မင်းကအဣဒ္ဓတိညာနေတဲ့ဆိုရင်ကိုယ်ကနွေနွေလေးနေပေးမှာ ကိုကိုယ်ထဲမှာအပူရိညာနေတယ်ဆိုရင်ကိုကအေးအေးလေးနေပေးမှာဒီလိုမဟုတ်လားကိုကိုကယိုစီးမှုတွေအားကြီးနေတယ်ဆိုလို့ရှိရင်ကိုကတောက်တင်းခိုင်မာတဲ့အစားအစာလေးစားပေးမှာဒီလိုလာတယ်မဟုတ်လားအေးဗုဒ္ဓရဲ့ပြီးဒီမှာကဘယ်နေရာမှာမှမလုပ်ဘူးကိုကိုကိုကိုကထိမ့်သိမ်းရတာလေကံဆိုတာကိုစေတနာလို့ပြောရအောင်ဒီကိုကိုဒီလောကလေးကိုဘာနဲ့ထိမ့်စေတနာနဲ့ထိမ့် အချို့အပူဆက်ရှိတဲ့ဥရုကနဲ့ထဲအချို့အရှင်ဆက်ရှိတဲ့အာဟာရနဲ့ထဲဒီခန္ဓာဒီလောကကိုထိမ့်သိမ့်တဲ့တကောရှင်ဒီဘုန်းကြီးတို့ဗုဒ္ဓတရားတော်နေရအပြင်မှာမရှိတော့ကံစိတ်ဥဒုအာဟာရသူသည်ထိမ့်သိမ့်ဆောင်းလျှောက်တဲ့အပိုင်းမှာပဒနာကြပါတယ်စေတနာတွေသိညံ့ဖြင်းလာတဲ့အခါ စိတ်ဓာတ်တွေသိယုံညံ့လာတဲ့အခါလောကကြီးအထိမ်းမရှိဘူးဘုန်းကြီးတို့ပြိတာဟုတ်လားစေတနာတွေညံ့တဲ့အခါစိတ်ဓာတ်တွေယုံလာတဲ့အခါဒီလောကကြီးမှာအထိမ့်သိမရှိတော့အဲ့ဒါပြတ်ဖို့ဖြစ်လာတာအပူတွေလွန်ခဲ့အေးတွေလွန်ခဲ့အစာအကိုတက္ကရာစီးမဲ့ကောင်းမဲ့စားပြီးဆိုရင်ဒါအထိမ့်သိမရှိတော့ဘူးပြည့်စည်းဖို့ဖြစ်လာတယ်ဒီလိုမဟုတ်လားဒါတော့ပြောရင်နားလည်ပြီးပေါ့ဗျာ ကံစိတ်ဥဒုအာဟာရသည်လောကကြီးကိုအိမ့်သိမ်းဆောင်လျှောက်ပါလိမ့်မယ်တိရိစ္ဆာန်လျှောက်တဲ့အပိုင်းရပြီတိရိစ္ဆာန်လျှောက်တဲ့အပိုင်းရပြီဒီတော့ကျွန်တော်ကိုခန္ဓာကြီးမရေရအောင်ဒီလောကကြီးမပြောင်းမပြေးရအောင်ဘယ်သူတကူးရှင်ကထိမ့်ပေးပါဆိုတာမျိုးကိုထိုင်ပြီးတော့တောင်းပန်နေစရာဘုန်းကြီးတို့ဗုဒ္ဓတရားတော်ဤအရာမရှိပါဘူးမရှိပါဘူးနော်တိုက်ပြည့်စည်တဲ့အပိုင်း လောကကြီးကိုဘာလို့ဖြစ်ပြသလဲလို့ဆိုရင်ပြောစရာအကြောင်းများစွာရှိရတယ်ဘုန်းကြီးတို့သုံးလုံးပဲပြောပါရစေလောဘဒေါသမောဟအကုန်ချုပ်ကြောင်းရင်တော့ကိလေသာတရားတွေဟာလောကကြီးကိုဖြစ်စည်းနေတာပါတစ္ဆိုင်းရာကကိလေသာတိဆောက်တဲ့အပိုင်းမှာအဝိဇ္ဇာတဏ္ဍာကံထိမ့်သိမ်းဆောင်းလျှောက်တဲ့အပိုင်းမှာကံစိတ်ဥဒုအာဟာရ ဒီလောကကိုဖြစ်စည်းတဲ့အပိုင်းကျတော့လောဘဒေါသမောဟ
စေတနာထဲမှာလောဘဝင်နေဒေါသဝင်နေမောဟဝင်နေစိတ်ထဲမှာလောဘဝင်နေဒေါသဝင်နေမောဟဝင်နေအဲ့ဒီအချိန်စိတ်စေတနာ၌လောဘဒေါသမောဟလွှမ်းရင်ထိုသူသည်ပျက်စီးဖို့ဖြစ်ပါလိမ့်မယ်လို့သဘောကျပါဩဘီလားအဲ့ဒီတော့လောဘကစိတ်စေတနာမှာလွှမ်းနေတဲ့အခါကျတော့ သောတာရီမောဟာရီကစိတ်စည်နာမှာလွှမ်းမှုနေတဲ့အခါကျတော့ဥဒုအာဟာရကလည်းသူ့ဘယ်လိုလုပ်ထိန်တော့ပြက်ပြီတဲ့ပြည့်စည်တဲ့အချိန်ဟာဒီတရားသုံးမှလွှမ်းမှုတဲ့အချိန်ဟာသဘာကြီးပြက်တဲ့အချိန်ပါပဲเนาะဘုန်းကြီးတို့ဒီအပိုင်းတွေဟာအခြေအပြအလွန်ပြောစရာကောင်းတဲ့အပိုင်းတွေပါသို့တော်လည်းပဲဉာဏ်ကြီးကြီးတဲ့ပုဂ္ဂိုလ်တို့အတွက်နည်းနည်းလေးပြောရင်သူတို့ဉာဏ်ကချက်ပြီးတော့နားလည်သွားလိမ့
ောင်လျှောက်တာကံစိတ်ဥဒုအာဟာရပျက်စီးတာဖြစ်စီးတာကလောဘဒေါသမောဟတစ်မျိုးပြောဖြစ်စီးတာကကိလေသာအစဉ်ရှင်ရှားဖို့မလိုတော့စောင့်ရှောက်ဖို့အပြင်အပမှာအကူစရာရှာမနေကြနဲ့ဘုရားမြတ်ရှစ်စီးပြီလို့မလဲဆိုပြီးတော့အပြင်မှမှာဒုထောက်ရှစ်ခိုးစရာလည်းမရှိတော့ပါဘူးအေးရှစ်စီးမဲ့ပုဂ္ဂိုလ်ဟာဘာလို့လဲဆိုရင်တော့ကိုယ်